အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တို့ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညနေပိုင်းကဒုတိယအကြိမ်ထိပ်သီးအစည်းအဝေးပထမရက်အဖြစ်တွေ့ဆုံကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကသမ္မတထရမ့်နဲ့ထိပ်သီးအစည်းအဝေးအောင်မြင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။သမ္မတထရမ့်ကလည်းအလားတူမျှော်လင့်ကြောင်းပြောပြီးမြောက်ကိုရီးယားရဲ့ကြီးမားတဲ့စီးပွားရေးအလားအလာကိုလည်းချီးကျူးပြောဆိုသွားပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲနဲ့ပတ်သက်ပြီးသိထားရသမျှကိုကိုကျော်ကျော်သိန်းကစုစည်းတင်ပြထားပါတယ်ရှင်။
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဟာသူတို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးအစနေ့မှာပဲအကောင်းမြင်စကားတွေကိုပြောခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဇွန်လကစင်ကာပူမှာပထမအကြိမ်ထိပ်သီးအစည်းအဝေးပြီးရပ်ပေါင်း261ရက်အတိအကျကြာပြီးတဲ့နောက်အခုဒီကြိမ်ထပ်တွေ့ကြတာကိုကင်ကအလေးထားပြောပါတယ်။အဲဒီရပ်ပေါင်း261ရက်အတွင်းနားလည်လွဲမောင်းမှုတချို့ရှိခဲ့တဲ့အကြောင်းအခြေအနေကိုနားလည်မှုလွဲမားတဲ့အမြင်နဲ့ကြည့်သူတွေရှိခဲ့တဲ့အကြောင်းပြင်ပကပါကနေလာတဲ့ဟိုးအရင်ကာလတွေကရန်လိုမှုတချို့ရှိနေစေဖြစ်ကြောင်းကင်ဂျုံကပြောပြီ
းဒီလမ်းကိုစင်ကာပူလိုယူရဲစင်ကာပူလိုကမှန်းလာတဲ့တူတင်ပါဒီက
ိုဒါပေမဲ့လည်းအဲ့ဒီအသားအဆီးတွေအားလုံးကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပြီးရပ်ပေါင်း261ရက်ကြာခဲ့ပြီးတဲ့နောက်အခုထပ်တွေ့ကြပါပြီအဲ့ဒီ261ရက်ဟာအပြင်းအထန်ကြိုးပမ်းအားထုတ်မှုနဲ့စစ်ရှည်တိုက်ခတ်မှုအများပြားလိုအပ်ခဲ့တဲ့ရက်တွေဖြစ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒါပေမဲ့ဒီကနေ့ဒီမှာတယောက်နဲ့တယောက်ပေးချင်းရှင်ထိုင်ပြီးကျွန်တော်တို့ရောက်နေကြပါပြီ။ဒီကနေ့ဒီတစ်ချိန်မှာကျွန်တော်တို့အောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်ရစေပြီးအဲ့ဒီလိုဖြစ်အောင်ကျွန်တော်တကယ်ကိုပဲစူးစမ်းသွားမှာပါ
။သမ္မတထရမ့်ကလည်းပထမတစ်ချိန်ထိပ်သီးအစည်းအဝေးဟာအောင်မြင်ခဲ့တယ်လို့ခံစားရတဲ့အကြောင်းပြောပြီးအခုတစ်ချိန်ထိပ်သီးအစည်းအဝေးပေါ်သူ့ရဲ့မျှော်လင့်ချက်ကိုလည်းပြောသွားပါတယ်။
I thought the first summit was a great success, and I think this one hopefully will be equal or greater than the first. And we made a lot of progress.
သမတ်ထိပ်သီးအစည်းအဝေးဟာသိကိုအောင်မြင်တယ်လို့ကျွန်တော်ယူဆပါတယ်။အခုဒီချိန်ကလည်းပထမတစ်ချိန်ကနဲ့တန်းတူဒါမှမဟုတ်ပို့ပြီးတော့တောင်မှအောင်မြင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုးတက်မှုအများပြားရထားပြီးကျွန်တော်စစ်ဆန်ရေးတကယ့်ကိုကောင်းလာတာကအကြီးဆုံးတိုးတက်မှုလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အချိန်ပေါင်းများစွာပြောထားဘူးသလိုသတင်းမီဒီယာတွေကိုပြောထားဘူးသလိုနားထောင်ကျင်သူတိုင်းကိုပြောထားဘူးလို့ပဲအဆွေတော်ရဲ့တမ်းကြီးမှာကြီးမားတဲ့စီးပွားရေးလာလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မယုံကြည်နိုင်လောက်အောင်ပါပဲအကန့်အသတ်မဲ့ပါပဲအဆွေတော်အနေနဲ့လည်းတမ်းကြီးတဲ့သူကြီးမားတဲ့အနာဂတ်ရှိလာမယ်လို့ယူဆပါတယ်။ခေါင်းဆောင်ကြီးတူပါပဲဒီလိုဖြစ်လာတာကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပြီးဖြစ်လာဖို့လည်းကူညီတော့မှာပါ။အဲ့ဒီအတွက်ကျွန်တော်တို့ကူညီပါမယ
်။သမ္မတထရမ့်ကအဲ့လိုပြောပြီးချိန်မှာကင်ဂျွန်ဝန်ကကျင်းတဲ့အမှုရာမျိုးနဲ့ပြုံလိုက်ပြီးခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြပါတယ်။အဲဒီနောက်ခေါင်းဆောင်နှစ်ယောက်ဟာအနည်းငယ်စကားဆက်ပြောကြပြီးတဲ့နောက်သမရအင်ဗျူရောရဲ့အဆိုအားဖြင့်လူမှုရေးသဘောညစာစာပွဲကိုနှစ်ဖက်တခြားကိုယ်စားလှယ်တွေနဲ့အတူတက်ရောက်ကြပါတယ်။ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့မှာတော့ခေါင်းဆောင်နှစ်ဦးနဲ့အတူနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့နော်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြားစစ်ဖြစ်နေစေအနေအထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စတာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်။ဗိုလ်ရူးနေဆော်ပိုင်းတို့ကတော့သမ္မတထရမ့်ဟာဗီယက်နမ်သမ္မတဝင်းဖူထရောင်းနဲ့တွေ့ဆုံပြီးထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံစီစဉ်ကျင်းပပေးတဲ့အတွက်ကျေးဇူးတင်စကားပြောပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲအမေရိကန်ဘိုးယင်းကုမ္ပဏီထုတ်လေယာဉ်အစင်ပေါင်း130တန်ဖိုးငွေဒေါ်လာ15ဘီလီယံကျော်ဘူးကိုဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ Vietjet နဲ့ Bamboo Airways တို့ကဝယ်ယူမဲ့သဘောတူစာချုပ်တစ်ရပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ။